ြင်းလာတဲ့မလေးရှားနိုင်ငံကအမိုးကာနဲ့ရင်းငွေပေးချတဲ့အခန်းတွေကစိုက်ပျိုးရေးလုပ်ငန်းလုပ်ရတာဟာတကယ်တော့အတော်ကိုပူလောင်လှပါတယ်။ဒါပေမဲ့လို့အနာဂတ်အတွက်ဒီလုပ်ငန်းရဲ့အသီးအပွင့်တွေကအတော်ကိုဝေဆာလာပါတယ်။နော်လလာဝရီယူဆက်ဖ်ရဲ့အမျိုးသားကအဆုတ်ရောင်ယောဂနဲ့ဆုံးပါသွားခဲ့တာအတော်ချပါပြီ။ကလေး9ယောက်အတွက်သူမတစ်ယောက်တည်းရုန်းကန်နေရတာပါ။အခုတော့ကလေးတွေကြောင်းသွားတဲ့အချိန်မှာစိုက်ပျိုးရေးလုပ်ငန်းကိုသူမဝင်လုပ်ပါတယ်။နေကင်းမဲ့ပူချိန်နဲ့ပင်မလာတဲ့အောက်ခြေသင်းအလုပ်တွေကခက်ခဲပေမဲ့လို့လေဒီကရတဲ့ဝင်ငွေနဲ့ကလေးတွေကိုကြောင်းပို့နိုင်လို့ဖျားပေးတဲ့အလုပ်လို့သူမကတော့မှတ်ယူထားပါတယ်တဲ့
။အာကမီရိုလာအနာအနာစကောလာဖုန်ဒကတ
်ကျမဒီမှာအလုပ်လုပ်ရတာတိတ်ကိုပြောပါတယ်။ကျမရဲ့ကလေးတွေလည်းအနီးနားကကျောင်းကိုသွားပြီးတက်နိုင်ပါတယ်။ကျမလည်းကျောင်းနဲ့နီနီနာနာမှာဝင်ငွေရတဲ့အလုပ်တစ်ခုကိုလုပ်နေနိုင်တယ်လေ
အရင်လုပ်ခဲ့တဲ့အိမ်ပေါ်အလုပ်ကတရက်ကိုမလေးရှား9ရင်းဂစ်လောက်ပဲရတာပါအခု Iris Corporation ကစိုက်ပျိုးရေးလုပ်ငန်းမှာရတဲ့ဝင်ငွေရဲ့3ပုံတစ်ပုံပဲရှိပါတယ်နောက်ပြီးအခုစိုက်ပျိုးရေးအလုပ်ကတရက်ကို9နာရီတပတ်ကို6ရက်ပဲလုပ်ရတာဖြစ်လို့အလုပ်ခိုင်းတာကလည်းပိုပြီးနေတဲ့အတွက်ကလေးတွေအတွက်လည်းအချိန်ပိုပေးနိုင်ပါတယ်တဲ့တန်ဆင်းချင်းကတော့မလေးရှားနည်းပညာလုပ်ငန်းတစ်ခုဖြစ်တဲ့ Iris Corporation ရဲ့စီမံခန့်ခွဲမှုညွှန်ကြားရေးမှူးဖြစ်ပြီးတော့အလူလောက်တာထက်ပိုပြီးအနှစ်သာရရှိတဲ့အလုပ်တစ်ခုကိုလုပ်ချင်ခဲ့တာလို့ပြောပါတယ
် People who are living below the poverty line and hitherto do that they had really nothing literally they don't have a own house
ဆင်းရဲတဲ့သူတွေကိုကူညီဖို့ကျွန်တော်တို့ကြိုးစားနေတာပါချွတ်ချုံကြဆင်းရဲမွေးတည်ပြီးဘာပိုင်ဆိုင်မှုမှမရှိတဲ့ဥပိုင်အိမ်ပိုင်မရှိဘဲအခန်းတစ်ခုကိုအတူနေထိုင်ကြရသူတွေတချို့ဆိုရင်အလုတ်ကင်တော်မှမရှိတဲ့သူတွေအတွက်ကိုလှုပ်ဆောင်ပေးဖို့ဖြစ်ပါတယ်။ဒါကြောင့်သူတို့ကိုနေရာသစ်တစ်ခုဥပမာဗျာတိမ်မကောင်းတဲ့နေရာတစ်ခုခုမှဖြစ်ဖြစ်ရွှေပြောင်းပေးနိုင်မဲ့အစီအစဉ်သစ်တွေရှာကြပါစို့။သူတို့အတွက်တက်တောင်တက်တာဖြစ်စီမဲ့အိမ်တွေစောက်ကြပါစို့ဆိုတာနဲ့အလုတ်ကင်တွေပေးကြဖို့ကျွန်တော်တို့ပြောနေကြတာဖြစ်ပါတယ
်။ကွန်ပျူတာအစိတ်ပိုင်းတွေကနေစိုက်ပျိုးရေးလုပ်ငန်းသုံးပစ္စည်းတွေအထိထုတ်လုပ်တဲ့ Iris Corporation ကဒီလိုကြီးရာတွေကိုစခဲ့တာပါ။ဒေတာရင်းကဆင်းရဲသူတွေကိုကူညီဖို့လှုပ်ဆောင်ထားတဲ့အစ္စလမ်ဘန်တစ်ခုကလည်းပူးပေါင်းဆောင်ရွက်ခဲ့ပါတယ်။အစိုးရအရာရှိတွေကစီစဉ်ပေးတဲ့နိုင်ငံရဲ့အရှေ့ပိုင်းပြည်နယ်ပန်ဟန်းပြည်နယ်တွေကစိုက်လို့ပြိုးလို့မရတဲ့မြေ25ဧကပေါ်မှာလူနေအိမ်တွေစောက်ဖို့နဲ့စိုက်ပျိုးရေးလုပ်ငန်းတစ်ခုထူထောင်ဖို့ Iris လုပ်ငန်းစုရဲ့အမှုဆောင်အရာရှိတွေခေါင်းချင်းဆိုင်စဉ်စားဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်အစောပိုင်းတုန်းကတော့ရိုင်းနှင်းနဲ့တစ်သားအိမ်တွေနဲ့နေထိုင်နေကြရသူတွေကမိသားစု80လောက်ကိုပန်ဟန်းပြည်နယ်ဘာသာရေးနဲ့လူမှုဝန်ထမ်းအာဏာပိုင်တွေကရွေးချယ်ခဲ့ပြီးတော့ Iris လုပ်ငန်းစုတိစောက်ပေးထားတဲ့ပေါ်လာမနစ်ရွာကအိတ်ခန်း3ခန်းပါတိုက်အိမ်တွေစီကိုအိမ်လာကပေးစရာမလိုပဲရွှေ့ပြောင်းပေးနိုင်ခဲ့ပါပြီ။ဒီလိုရွေးချယ်ခံရသူတွေထဲမှာကလေး3ယောက်ဖခင်ဖြစ်သူ Pfizer Zagafe လည်းပါဝင်ပါတယ်။စီယောစိုက်ပျိုးချန်နာကအိမ်မှာသူတို့မိသားစုနေရာချထားပေးခံရပါတယ်။အိမ်နားမှာကုန်စုံဆိုင်လည်းရှိတယ်လို့ကြောင်းတယ်လည်းနှီးပါတယ်။အနည်းဆုံးမျိုးတော့ကိုတော့တနားရီလောက်ကားမောင်းသွားရပါတယ်။ Pfizer ရဲ့အိမ်ကတီးခြားလေးဖြစ်ပေမဲ့ဇင်ကန်အိမ်တော့မဟုတ်ပါဘူး။ဒါပေမဲ့လည်းအရင်စီအောင်စိုက်ပျိုးရေးသမားတွေထဲအိမ်ထက်တော့အများကြီးသားပါတယ်။လျှက်စစ်မိရတယ်လို့ရေးလဲရပါတယ်
။ Ismin ya saya masuk di sini. Alhamdulillah dengan pendapatan yang saya ada ini dengan syarikat alhamdulillah.
ကျွန်တော်ဒီကိုပြောင်းလာကလေးကပြောင်းလဲကြီးပြောင်းလဲသွားတယ်လို့ကျွန်တော်ခံစားရပါတယ်။ကျွန်တော်ဒီမှာလှုပ်လှုပ်ပြီးဝင်ငွေရနေတယ်လို့ကျွန်တော်မိသားစုနဲ့လည်းမွေးတော့ဘူးပေါ့ဗျာ။ဖျားသခင်ကိုကျေးဇူးတင်ပါတယ
်။ဒီကြီးရွာကိုပြောင်းရွှေ့လာသူတွေအတွက်အလို့အကင်ကလည်းအဆင်နဲ့ပါပဲ။အိမ်ဘေးမှာအသီးအနှံတွေစိုက်ပျိုးနိုင်တယ်လို့ဒီကထွက်တဲ့အသီးအနှံတွေကို Iris Corporation ကမြို့တော်ကွာလာလမ်ပူကိုတင်ပို့ပေးတယ်လို့စင်ကာပူနိုင်ငံကလည်းတင်ပို့ပါတယ်။ဒီပေါ်လာမနီးရွာတိဆောက်ပြီးသွားပြီးလနှဲငယ်ကြတဲ့နောက်မှာတော့ Iris Corporation ကဒီရွာနဲ့တိတ်မဝေးလာတဲ့နေရာမှာဒုတိယရွာတစ်ခုကိုတိဆောက်ခဲ့ပါတယ်။ဒီဒုတိယရွာမှာတော့မိသားစု50ကိုဒီနေ့အစောပိုင်းတုန်းကရွှေ့ပြောင်းပေးခဲ့ပါတယ်။ဒီကြေးရွာနှစ်ခုအတွက် Iris Corporation ကမလေးရှား Ringgit 16တန်းအကုန်ကျခံတိဆောက်ပေးခဲ့ပြီးတိတ်မကြခင်မှာပဲအစိုးရကအရေးတယူရှိလာပါတယ်။အစိုးရအရာရှိတွေကမလေးရှားနိုင်ငံတွင်ပြည်နယ်တွေမှာဒီလိုကြေးရွာအနည်းဆုံး5ရွာအထိ Iris Corporation ကထပ်ဆောက်ဖို့အတွက်ထောက်ပံ့ငွေပေးဖို့လည်းသဘောတူထားပါပြီ။နောက်ထပ်တိဆောက်မဲ့ရွာနာမည်ကမလေးရှားဘာသာနဲ့ရင်ဘူနန်ကရှိဖြစ်ပြီးအိန္ဒိယနဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းတွေလည်းအများကြီးပါဖို့ရှိပါတယ်။ဒါအပြင်စီဝေးဆောင်ဖျားဝတ်ပြူဆောင်နဲ့ကွန်ပျူတာတက်ခွဲကန်းတွေလည်းပါဝင်ပါပါ။ဒီကြေးရွာတွေဆောက်လုပ်ရေးလုပ်ငန်းကသဘာဝပတ်ဝန်းကျင်နဲ့လည်းတိတ်ကိုတဟဆာတာဖြစ်တယ်လို့ Iris Corporation ကပြောပါတယ်။ဒီဆောက်ရေးလုပ်ငန်းတွေမှာကျွန်းတင့်တဲ့ကွန်ကရစ်ကိုမသုံးပါဘူး။ Iris Corporation ရဲ့စိုက်ပျိုးမွေးမြူရေးနည်းပညာကလည်းစွန့်ဖြစ်ပစ္စည်းတွေကိုပြန်ပြီးအသုံးချတဲ့နည်းပညာပါ။ငါးမွေးမြူရေးကံကပြန်လည်တပ်ဆင်ထားတဲ့ရေကစိုက်ခင်းတွေစီကိုပြန်သုံးပါတယ်။စိုက်ခင်းတွေမှာကလည်းတာမန်စိုက်ခင်းတွေထွက်ရေကိုလျှော့ပြီးသုံးထားပါတယ်။ဒီကြေးရွာတွေအနေနဲ့တိနံကဝင်တဲ့ဝင်ငွေနဲ့ရပ်တည်နိုင်ပြီးရေရှည်တည်တံ့မယ်လို့လည်း Iris Corporation ကသိချပေါက်ပြောထားပါတယ်။ဒါပေမဲ့လို့ဒီကြေးရည်အနေနဲ့တခြားစီမံကိန်းတွေနဲ့တော့တီးခြားရက်တည်နိုင်မှာမဟုတ်ဘူးလို့လည်းဆိုပါတယ်။ပထမဆုံးခြေရကိုနှစ်မကုန်ခင်စတင်နိုင်မယ်လို့ခန့်မှန်းထားပြီးဒီကြေးရကနေမလေးရှားလူကြီးရဲ့900ခန့်နှုန်းလောက်ဟာစီးရဲမွေတင်မှုအခြေခံမြေအောင်မှာနေထိုင်နေကြရတဲ့ကြီးလက်ဒေသကလူတို့ကိုဝင်ငွေကောင်းကောင်းပေးနိုင်မယ်လို့လည်းခန့်မှန်းထားကြပါတယ်။အခုတီးဆောင်နေတဲ့ကြေးရည်ကိုပြောင်းရွှေ့နေထိုင်မဲ့လူဦးရေထောင်ခန်းလောက်ပဲရှိနေသေးပေမဲ့ဒါကလည်းအစပိုင်းမို့ပါလို့မလေးရှားအစိုးရနဲ့Iris Corporation ကတာဝန်ရှိသူတွေကယူဆနေကြတာပါ Rimbunan Kishi ကြေးရွာစီမံကိန်းကစီးပွားရေးလုပ်ငန်းကြီးတွေအနေနဲ့မလေးရှားရဲ့စီးရဲမွေးတင်မှုတိုက်ဖျက်ရေးလုပ်ငန်းမှာဘလို့ထဲထဲဝင်ဝင်ပါဝင်လှုပ်ဆောင်နိုင်တယ်လဲဆိုတာကိုပြတာတဲ့စံပြလုပ်ငန်းလည်းဖြစ်ပါတယ်လို့တချို့ကရှုမြင်ကြပါတယ်စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့စီးရဲမွေးတင်မှုတိုက်ဖျက်ရေးပါဝင်လှုပ်ဆောင်မှုမှာအရင်ကတော့ပညာရေးအခြေခံအဆောက်အဦတွေမှာရင်းနှီးမြှုပ်နှံတာလိုမျိုးနောက်အသေးစားချင်းငွေတွေချပေးတာလိုမျိုးစိုက်ပျိုးရေးနဲ့စက်မှုလုပ်ငန်းတွေအတွက်တင်နန်းနေပေးတာမျိုးလောက်ကိုပဲလှုပ်ဆောင်နေကြတာပါမလေးရှားဆွေရကကုမ္ပဏီတွေအနေနဲ့ဒီလိုလုပ်ငန်းတွေမှာပိုပြီးပူးပေါင်းပါဝင်လာဖို့မျှော်လင့်နေတာပါ Yusuf Suleiman ကတော့မလေးရှားဝန်ကြီးချုပ်ရဲ့ပညာရှင်အဖွဲ့ကပ
ါ developing programs which are sustainable through creation of entrepreneurs in those program so what you see is that
စွန့်ထွန်ဖန်တီးထားတဲ့ဖွံ့ဖြိုးရေးအစီအစဉ်တွေဟာရေရှည်တည်တတ်ပါတယ်မြင်တဲ့အတိုင်းပဲဗျာဒီလိုအစီအစဉ်တွေကဝန်ဆောင်မှုတွေနဲ့နေထိုင်အဆင်ပြေမှုတွေကိုကျေးလက်ဒေသကလူတွေကိုပေးဝင်နေမဟုတ်ပါဘူးဒီလူတွေအတွက်အလောက်ကင်ခွင်လန်းနောက်စီဝါရေးခွင်လန်းတွေလည်းသူတို့ရသွားမှာဖြစ်ပါတယ
်မလေးရှားဆွေရရဲ့စင်းစရာတွေအရတော့နိုင်ငံလူကြီးရဲ့၈.၅ရာခိုင်နှုန်းဟာချွတ်ချုံကြဆင်းရဲမွတ်တည်နေတယ်လို့လည်းဆိုပါတယ်ရှင်